သောရရှိမှာခင်ဗျာကျွန်တော်တို့အခုအတန်းသွင်းနေတဲ့အချိန်မှာပဲနယူးယောက်မြို့ကစလမ်ကလုံခြုံရေးကောင်စီမှာမြန်မာအရေးဆိုင်ရာဆွေးနွေးနေကြဆဲဖြစ်ပါတယ်။လာမယ့်နှစ်အတွင်းမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပေမဲ့လည်းမြန်မာရဲ့နိုင်ငံရဲ့ယင်းရင်းကြီးကတော့စိုးရိမ်နေရဆဲဖြစ်တယ်လို့မကြသေးခင်မှာမြန်မာပြည်ကနေပြန်လာတဲ့စလမ်ကတွင်းရင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bugna ကပြောကြားလိုက်ပါတယ်။စလမ်လုံခြုံရေးကောင်စီမှာMiss Bugna မနေ့တုန်းကတင်ပြဆွေးနွေးခဲ့တဲ့ဒီလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တုံ့ပြန်ချက်အကြောင်းကိုတော့ကိုယ်အကြောင်းနဲ့ပြောပြပြပါအောင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့ဇန်နဝါရီလတုန်းက7ရက်ကြာခီးစဉ်နဲ့မြန်မာပြည်ကိုတောက်ခဲ့တဲ့ကော်မကပင်မှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bugna ရဲ့ဒီ၄ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကအတွေ့အကြုံတွေကိုကော်မကဌာနချုပ်မှာအမေတုန်းကအစီရင်ခံခဲ့တာပါမြန်မာဆန္ဒရှင်တွေဆိုရင်တော့မနေ့တုန်းကလို့ပြောရမယ်ဆိုရင်အခုကျွန်တော်တို့ဝါချန်နာဆန်နိုဂျီဆိုလို့ရှိရင်တော့အခုကိုပဲကျင်းပနေတဲ့ဆွေးနွေးပွဲကမပြီးသေးပါဘူး။ CEO ချုပ်မှုအောက်မှာအချိန်တော်ကြာအောင်ရှိနေခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးဒီချိုးဖောက်မှုတွေကိုအကောက်အွယ်ပေးနိုင်တဲ့ကိစ္စကခက်ခဲနေတော့ဖြစ်ပြီးတော့ငင်းငန်းကြီးကအခုချိန်ထိစိတ်မချတဲ့အချိန်မှာရှိနေတယ်လို့မြန်မာပြည်တွေ့ကြုံလို့ရှင်းပြတဲ့ Miss Bugna ကကလပ်ကမှာအခုလိုပြောပါတယ်
In the broader context of Myanmar's democratic transition, military and civilian
transition. ဆက်လက်ဖြစ်ပေါ်နေတဲ့လူအခွင့်အရေးအခြေအနေပြဿနာတွေရဲ့ဒဏ်ကိုမြန်မာနိုင်ငံကခံနေရတာတွေ့ရပါတယ်
။အခုလက်တော့ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းကရခိုင်တပ်နဲ့မြန်မာစစ်တပ်တွေကြားကတိုက်ပွဲတွေဟာလည်းဆိုးရိမ်စရာကောင်းတယ်လို့ Miss Bugna ကဆက်ပြောပါတယ်။ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေပြန်လာရင်းနဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရတယ်မှာလည်းခက်ခဲနေတယ်လို့ဆိုပါတယ်။မြန်မာဆိုးရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်ရေးကိုလည်း
In my recent visits to Myanmar, I have advocated for a zero tolerance for discrimination campaign from top down.
I will also continue to encourage the Myanmar policy to take action. မြန်မာနိုင်ငံနဲ့နိုင်ငံတကာနဲ့ပုံမှန်ပူးပေါင်းဆောင်ရွက်ဖို့လေကျွန်မတိုက်တွန်းပါတယ်
။ကိုလမကဆိုင်ရာဗြိတိန်တမတ် Karen PS ကတော့မြန်မာနိုင်ငံမှာအခုလိုဖြစ်နေတဲ့ရေရှည်ပြဿနာတွေကမြန်မာစစ်တပ်ကြောင့်ပဲလို့အပြစ်တင်ပါတယ
်။ I think we should be clear Mr. President about two particular things. It is the Burmese military who are
ကျွန်တော်အနေနဲ့ရှင်းရှင်းလင်းလင်းသင်ပြရမယ်အချက်နှစ်ချက်ရှိပါတယ်။မြန်မာနိုင်ငံမှာကာလကြာစီဖြစ်ပေါ်နေတဲ့ပြဿနာတွေရဲ့အရင်းခံဟာစစ်တပ်ကြောင့်ဆိုတဲ့အချက်ပါပဲ။လုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်တွေမှာကျမတို့အားလုံးအနေနဲ့တွေးစီညီညွတ်စွာပဲမြန်မာနိုင်ငံမှာငင်းကြင်းရင်းနဲ့ဒီမိုကရေစီအပြောင်းလဲတွေကိုလူလားသူတွေနဲ့အတူရပ်တည်ရဲဆိုတဲ့အချက်ပါပဲ
။ကုလသမဂ္ဂဆိုင်ရာတရုတ်တာမတ်ဦးဟိုင်တောင်းကတော့ရခိုင်ပြည်နယ်ရေးဖြည့်ရှင်မှုအဆင့်30ပါတဲ့ချင်းကပ်မှုနဲ့လှုပ်ဆောင်နေတယ်လို့ဆိုပါတယ်။
China has set out the three-phase approach, namely cessation of violence, repatriation and development.
We have a new approach.
ကလမကဆိုင်ရာအင်ဒိုနီးရှားတမကတော့သူတို့အစိုးရကဒီရိုဟင်ဂျာရေးဆောင်နေတဲ့အဓိကအချက်၃ခုကိုတင်ပြပါရစေ
။ Three key points in our effort to seek a lasting solution to this critical issue.
ဝိညာဉ်တက်နာဟာဒီဒါချင်းဆန္ဒမှုအချက်တည်းဖြစ်အင်ဒိုနီးရှားကခံယူပြီးတော့ကုလဆောင်ရွက်မှုတွေလုပ်နေတယ်အပြည်သဘောဆောင်တဲ့ဆက်ဆံရေးနဲ့ချဉ်းကပ်ပြီးတော့မြန်မာအစိုးရကိုရောဘင်္ဂလားဒေ့ရှ်ကိုရောလှောက်ဆောင်နေကြတယ်အာဆီယံနိုင်ငံတွေအနေနဲ့လည်းဒီခံပြည်နယ်အတွင်းကလူသားချင်းစာနာမှုဆိုင်ရာကွန်မတီလုပ်ငန်းတွေကိုထောက်ခံဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒီခံပြည်နယ်အတွင်းမှာတိုးတက်ဖွံ့ဖြိုးပြီးတော့စီးပွားရေးကောင်းမွန်လာအောင်ရင်းနှီးမြှုပ်နှံမှုတွေဒီခံပြည်နယ်အတွင်းလုပ်ကင်ကြလို့ရှိရင်ဖြစ်ပွားနေတဲ့အကျပ်သေးတွေကိုပြည်လည်အောင်ကူညီရောက်မယ်လို့လည်းအင်ဒိုနီးရှားနိုင်ငံကခံထားတဲ့အကြောင်းအင်ဒိုနီးရှားတာမတ်ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးဟောက်တူဆွမ်းကလည်းမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကို ထင်ထင်ရှားရှားလောက်ကိုင်းတဲ့ကြောင်းခုလိုပြောပါတယ
် The spirit of cooperation with the United Nations demonstration of our desire to addressing the issue of Rakhine we agreed to the appointment of
ဒီခိုင်ပြည်နယ်တပ်နာဖြစ်ရှင်းရမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလုံဆောင်နေတဲ့ဆိုတော့ကိုပြတ်တာနေတဲ့အနေနဲ့ကျွန်တော်တို့ဟာအထူးကိုယ်စားလှယ်ကိုလက်ခံခဲ့ပါတယ်သူရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုလုပ်ကင်နိုင်မှုလဲလိုအပ်တယ်ဒါတွေကိုလည်းကျွန်တော်တို့အကူအညီပေးနေပါတယ်သူရဲ့မနာမနေတာဝန်ထမ်းဆောင်မှုကိုဗက်မလိုက်ပဲညှတာစွာဆောင်ရွက်ဖို့လဲလိုအပ်ပါတယ်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒီကုလသမဂ္ဂကာလအတွင်းဒီ၅ချိန်ပေါ်ရောက်ခဲ့ပါတယ်နေပြည်တော်မှာလဲသူရုံးငန်းဖွင့်ထားပါတယ်ဒီခိုင်ပြည်နယ်ပြဿနာဖြေရှင်းမှာသူနဲ့အတူမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ်လို့မြန်မာသံမဟုတ်သူဆောင်ကပြောတာပါအခုကျွန်တော်တို့အတန်ထွက်နေတဲ့အချိန်ထိကုလသမဂ္ဂလူမျိုးရေးကောင်စီမှာမြန်မာနိုင်ငံရဲ့အခြေအနေတွေအကြောင်းကိုဆက်ပြီးတော့ဆွေးနွေးနေကြတော့မှာပဲအပြည့်အစုံပို့ပြီးတော့သိအောင်လို့ဒီဗီဒီယိုမြန်မာပိုင်းကနောက်ပိုင်းမှာဆက်ပြီးတော့တင်ပြပေးဦးမှာဖြစ်ပါတယ်ခင်ဗျာ